ဒီကနေ့မနေ့ပိုင်းကပြုလုပ်တဲ့အပြည်ပြည်ဆိုင်ရာ EIDS နေ့အခမ်းအနားလေးဟာပျော်ပျော်ရွှင်ရွှင်နဲ့ပြီးဆုံးသွားတဲ့အခမ်းအနားလေးတစ်ခုဖြစ်တယ်လို့ဝေဒနာရှင်တွေကပြောပါတယ်။ဒီအခမ်းအနားမှာဒေါ်ဆန်းစုကြည်ပြောထားတဲ့မိန့်ခွန်းကြောင့်မိမိတို့လည်းအားတက်ရပါတယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်ကအခုလိုပြောပါတယ်
။ဒီမှာစိတ်ဓာတ်ပေါ်ဟာအပြည့်ပါ။ဒေါ်ကဝေဒနာရှင်တွေဆိုပေမဲ့စိတ်ဓာတ်တွေဟာအပြည့်ရောရတယ်။တို့ရဲ့အခွင့်အရေးတွေပုံကျွန်တော်တို့ဒီပါတီရဲ့အခွင့်အရေးတွေပုံအားလုံးရဲ့အခွင့်အရေးတွေကိုစတင်ပြီးတော့ဆောင်ရွက်သွားမယ်။ပြည့်စုံပြီးသွားမယ်ဆိုရင်တို့အရှိရာကြီးကတော့ကြားချက်ကပူဆောင်သွားတယ်။အဲ့တော့ခုခေါ်အားဖြစ်ပါ
ဒေါ်ဆန်းစုကြည်ကဝေဒနာရှင်တွေကိုစိတ်သက်ခွန်အားအပြည့်နဲ့ကိုယ့်အခွင့်အရေးကိုကိုရအောင်လုပ်သူတွေလို့ပြောဆိုသွားတာပါဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းပါအချက်လက်တချို့ကို NLD ပြန်ကြားရေးအဖွဲ့ဝင်ဦးအောင်ကျိုင်ကအခုလိုပြောပြပါတယ
်တော့နိုင်ငံမှာလူ့အခွင့်အရေးတွေမြင့်တင်မှုအများကြီးလိုအပ်နေပါတယ်ကျမ်းမာတဲ့လူတွေကလူ့အခွင့်အရေးအတွက်ကိုရရတင်ရလိုက်တဲ့အခွင့်အရေးတွေအတွက်မလုံရှားရတာတော့မှဝေဒနာရှင်တွေကအခုလိုလူ့ခွင့်ရေးအတွက်ထုတ်ရှားရတာဟာတကယ်တော့ခြေဆောင်လမ်းပြဖြစ်နမူနာပြနေတာလို့ကျမတို့ခံစားမိပါတယ်လူတိုင်းလူတိုင်းဟာကိုယ်မှာလိုအပ်ရှိတယ်ကိုယ်မှာလူသိခါဆိုတာလည်းရှိတယ်ကိုယ်အချင်းနေဘယ်လိုပဲရောက်နေရောက်နေကိုယ်မှာဘယ်လိုပြဿနာတွေပဲရင်ဆိုင်နေရနေရပါစေဘယ်လိုဒုက္ခတွေပဲကျုံရပါစေအခြားလူတွေအတွက်လုတ်ပေးနိုင်တဲ့အင်အားတော့ရှိသေးတယ်ဆိုတာအခုဝေနာရှင်တွေကကြားသာလိုက်တယ်လို့ပြောလို့ရပါတယ်
။ဦးအောင်ကျိုင်ပြောပြသွားတာပါ။ဒွန်ဆန်းစုကြည်မိန်ကွန်းပြောပြီးတဲ့နောက်မှာတော့အခမ်းအနားမှာဂီတပညာရှင်တွေနဲ့ကဗျာဆရာတွေကလည်းမိမိတို့တက်ကြွတဲ့ပညာတွေနဲ့ဖြော်ပြကြပါတယ်။ကဗျာဆရာဟင်းညက်စော်ကအခုလိုပြောပါတယ်
ကျွန်တော်ကဗျာတော့ကျွန်တော်မပြောလိုက်ရပါဘူးကွယ်ကျွန်တော်ပထမတော့ကျွန်တော်ကဗျာလေးလဲကျွန်တော်ဘရော့ဘလက်မှာပါတဲ့ကဗျာလေးလဲကျွန်တော်ရုပ်ပုံကိုစီစဉ်ရှိတယ်အဲကျွန်တော်မြစ်တော်ပဲနဲ့ကျွန်တော်ကလည်းအောင်မြစ်တော်ပဲနဲ့အဲကိုအောင်မွင့်ရဲ့ဟိုစာတန်းလေးကိုပဲကျွန်တော်ဖတ်ခဲ့တာပေါ့နော်ဟိုနောက်တခြားအာနာဆရာအဲအစီအစဉ်ကအာနာအမေဟာလေးရှိကြတယ်ကျွန်တော်အဲ့ဒါမလုပ်ခဲ့လိုက်အောင်အဲဒီကကတော့ဒီကျွန်တော်တို့တိုင်းပြည်မှာအဲ့လိုဟိုမြို့သားကြီးရစီရေးဟိုအဲ့လိုဥတည်ပြီးတော့ရေးထားတဲ့စာတန်းလေးတခုပါပဲ
ဝေဒနာရှင်တွေကိုဒီသချင်းတွေနဲ့ဖြောပြေးပေးခဲ့သူတိုးလွင်ဥတ္တရာအလင်းကလည်းအခုလိုပြောပါတယ
်တော်ကအဲ့မတ်ရှူသင်းရဲ့ဒီမှတ်တမ်းတွေလေးမှာကျွန်တော်ကမောမြတ်သောစိတ်ရဲ့အလှတရားဆိုတဲ့သချင်းလေးကိုလွန်ခဲ့တဲ့တစ်နှစ်ကျော်ကအဲ့သူတို့အခွေလေးတွေမှာကျွန်တော်ဒီတိုးလွင်ဥတ္တရာလေးဆိုတဲ့နာမည်နဲ့ပါပဲကျွန်တော်ဂျေးသားဒီဆိုပြီးတော့လှူခဲ့ပါတယ်အဲ့ဒါလေးလေဟိုသူတို့ကူညီတောင်းတော့ကျွန်တော်လှူခဲ့သေးတယ်ဆိုတော့ဒီနေ့ကျွန်တော်ကအဲ့သချင်းလေးဖြောပြေးတယ်ပေါ့ဗျာအဲ့သချင်းလေးကိုသူတို့ကလည်းဟိုစူပြပါဆိုတော့ကျွန်တော်စူပြခဲ့တယ်အဲ့ဒါပါနောက်တစ်ခါကိုရဲလွင်ကြီးကတော့သူကဟိုနတိမင်္ဂလာပေါ့ဗျာအဲ့ဒီတချင်းလေးသူကဆိုတယ်နောက်တစ်ခါကိုညီလွင်ကတော့အဲ့လိုပေါ့ကိုညီလေးပေါ့ကိုတွွင့်တင်ရတဲ့ညီလေးချင်းဆိုတယ
်ကိုတွွလွင်ကသူတို့ဖြောပြေခဲ့တာနဲ့ပတ်သက်ပြီးအခုလိုဆက်ပြီးပြောပါတယ
်ဒီလူနာတွေအနေနဲ့ပေါ့ဗျာသူတို့အားတက်တဲ့အားတွေတော့တွေ့ရတယ်ဗျာဒီနေ့တနေ့တာလေးပေါ့ကျွန်တော်တို့သူတို့နဲ့အတူတူအဲ့လိုပေါ့တချင်းတီးကြဆိုကြပေါ့နော်အဲဒီသူလည်းပါတယ်ပေါ့အဲ့လိုမျိုးဆိုတော့ကျွန်တော်တို့ဒီပြောရွှင်နဲ့ဒီနေ့တနေ့တာလေးကတော့ဟိုတော်တော်လေးလှလှပပနဲ့ပြောရွှင်နဲ့ပြီးဆုံးသွားတဲ့ပွဲလေးတစ်ခုပါပဲကျွန်တော်တို့လည်းချိန်တတ်ပါတယ်ဒီပွဲလေးပေါ်မှာ
ဒီခန်းနာမှာဒွန်ဆန်းစုကြည်ပြောစကားတွေနဲ့ကဗျာဆရာနဲ့ဂီတသမားတွေရဲ့ဖြေပျော်မှုတွေကြောင့်မိမိတို့အားတက်ဝမ်းသာရပါတယ်လို့လူနာတူကလည်းပြောပါတယ
်မေသူကလည်းပြီးတော့ဘာမှစိတ်ဓာတ်မကြောက်ဘူးနဲ့ဟောရှေ့ဆက်လက်ပြီးတော့လည်းဒီတော့ပေးဖို့ဆိုကြအောင်အားပေးတာပေါ့လေအားပေးတော့လူနာရရဲ့ဒါမျိုးအားပေးတော့ကိုလို့စိတ်ဓာတ်တက်ကြွတာပေါ့လေကိုလို့ဘာကောတိုင်းတယ်မလို့ဝမ်းသာတာပေါ့။ဒီဗျာဆရာလည်းကျွန်တော်တို့အရင်တော့ဒီမှာကျွန်တော်တို့သိခွေထုတ်တာလေ။အဲအဲသိခွေအဲသိခွေပါပဲ။အဲသိခွေဆိုတော့ကျွန်တော်အဲသိခွေကိုပြန်ပြီးတော့ဒီကလူနာရဲတောင်းတောင်းတာပေါ့။လူနာရဲနောက်တော့နှစ်ပုတ်လောက်သုံးပုတ်လောက်ဆိုးပြရပေါ့။သူတို့ကလည်းအဲမှာလူနာရဲအဲဒီချင်းကိုတောင်းတာတော့။အဲမှာမေစုကလည်းလူနာရဲနဲ့အဲမှာကလေးတွေအဲမှာဝိုင်းတစ်ခုတီးပြီးတော့အဲမှာကိုလုံးကျွန်တော်ပြောစရာဖွဲလေးပေါ့။ဒါအဖို့ကတည်းကတိုင်းတယ်မလို့ဝမ်းသာကြတာပါပဲ။ကိုလုံးလူနာရဲဒါတော်လည်းများတယ်ခင်ဗျာ။လူနာရဲထိုင်ပြတော့မကြီးဘူး
။ဒါကတော့လူနာတူပြောပြသွားတာပါ။အခမ်းအနားမှာလူတွေထောင်ကျော်တက်ရောက်ခဲ့တယ်လို့လည်းသိရပါဗျ။အခမ်းအနားကိုမွန်းလွဲ2နာရီမှာရုပ်သိမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ။